မြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပြီးဖြစ်တာကြောင့်ပိတ်ဆို့ရေးယူမှုတွေရဲ့တက်ရောက်မှုကိုလူမျိုးရေးကောင်စီအနေနဲ့တုံ့တက်ပေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂစာနာမှုအကူအညီပေးရေးအေဂျင်စီတွေကထောက်ပံ့ပေးနေတဲ့အကူအညီတွေဟာမြောက်ကိုရီးယားကဘေးဒုက္ခတွေနဲ့ရင်ဆိုင်နေရသူပေါင်း73သန်းလောက်အတွက်အသက်တမျှအရေးပါတဲ့အကူအညီတွေဖြစ်ကြောင်းပိတ်ဆို့မှုတွေကအဲ့ဒီအရေးပါတဲ့အကူအညီတွေအပေါ်မလိုလားအပ်တဲ့တက်ရောက်မှုတွေဖြစ်စေနိုင်ကြောင်းလူခွင့်ရေးမဟာမင်းကြီးဇာယီရိုက်ယက်အယ်ဟူစိန်ကပဲရစ်မြို့ကနေဗီဒီယိုကတစ်ဆင့်အဖွဲ့ဝင်တွေကိုပြောကြားတဲ့အထက်ထည့်သွင်းပြောသွားတာပါဥပမာတစ်ခုအနေနဲ့နိုင်ငံတကာကမြောက်ကိုရီးယားရဲ့ဘန်လုံငါဆိုင်ရာကတ်တက်မှုတွေချမှတ်ထားတာကိုသူကထည့်သွင်းပြောကြားခဲ့တာမှာစာနာရိတ်ခါရုရှင်နေကျမရေးဆောင်ရှောက်မှုပစ္စည်းကိရိယာတွေနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမြောက်ကိုရီးယားနိုင်ငံသားတွေအပေါ်ပေးနေတာတွေကိုနှေးကွေးသွားစေတယ်လို့ဆိုပါတယ်မြောက်ကိုရီးယားလူခွင့်ရေးအခြေအနေတွေကိုအဓိကထားဆွေးနွေးတဲ့ကောင်စီရဲ့အထူးစည်းဝေးမှာလူခွင့်ရေးမဟာမင်းကြီးကအဲ့ဒီလိုပြောခဲ့တာဖြစ်ပါတယ်တရုတ်ရုရှားနဲ့ဘိုလီးဗီးယားနိုင်ငံတွေကကန့်ကွက်ထားတဲ့ကြားကပဲအဖွဲ့ဝင်နိုင်ငံအများစုကထောက်ခံတဲ့အတွက်အဲ့ဒီစည်းဝေးကိုကျင်းပခဲ့တာပါဒါဟာမြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီကလေးချိန်မြောက်ဇက်တိုက်ဆွေးနွေးကြတာလည်းဖြစ်ပါတယ်ခင်ဗျ